နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်ဆွဆဲထားတဲ့အမှုတွေကပုဂ္ဂိုလ်တင်းကုံဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုနှစ်ခုကိုဒီကနေ့အမိတ်မချပဲဒီဇင်ဘာလ29ရက်နေ့ကိုရှေ့ဆန်းလိုက်ပါတယ်။နေပြည်တော်အထူးတရားရုံးကဒီအမှုနှစ်ခုအတွက်ဒီနေ့ဒီဇင်ဘာလ20ရက်နေ့မှာအမိတ်ချဖို့အရင်ကတတ်မှတ်ထားခဲ့ပေမဲ့ရှေ့ဆန်းလိုက်တာဖြစ်ပါတယ်။တရားသူကြီးဘက်ကဘာအကြောင်းပြချက်မှမပေးဘဲလာမဲ့တရင်ဘက်ကိုရှေ့ဆန်းလိုက်တာဖြစ်တယ်လို့စုံစမ်းသိရပါတယ်။ဒီကနေ့အမိတ်မချခဲ့တဲ့အမှုနှစ်ခုဟာအာနာသိန်းနဲ့ဖေဖော်ဝါရီလ1ရက်ကဒေါန်ဆန်းစုကြည်နေထိုင်ခဲ့တဲ့မြန်နန်းဘုံသာလမ်းနေအိမ်ကိုဝင်ရောက်ရှာဖွေရမှာစကားပြောဆက်စေလုံးနဲ့ကျိုးမဲ့ဆက်သွယ်ရေးကိုကြားပြပိတ်နိုင်တဲ့ဂျာမာတလုံးတွေးလို့ဆိုပြီးတော့ပုဂ္ဂိုလ်တွင်းကဥပဒေနဲ့စတင်ဆွဲဆိုထားတာဖြစ်ပါတယ်။အဲ့ဒီစကားပြောဆက်တွေလောကပိုင်ဆိုင်တာဟာဆက်သွယ်ရေးဥပဒေပုံမှန်ချုပ်ပေါက်တာဖြစ်တယ်ဆိုပြီးမလာမှာဆက်သွယ်ရေးပုံမှန်တက်ပြီးတော့တရားစွဲထားတာဖြစ်ပါတယ်။ပုဂ္ဂိုလ်တွင်းကဥပဒေအရပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်တယ်ဆိုရင်တော့ထောင်ဒဏ်3နှစ်ဒါမှမဟုတ်ရင်ငွေတန်ချမှတ်ခံရနိုင်ပြီးဆက်သွယ်ရေးဥပဒေပုံမှန်အရဆိုရင်ထောင်ဒဏ်1နှစ်ဒါမှမဟုတ်ငွေတန်ချမှတ်ခံရနိုင်ပါတယ်။ဒေါန်ဆန်းစုကြည်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လုပ်တယ်ဆိုတဲ့အမှုအတွက်ထောင်ဒဏ်1နှစ်တဘာဝပေးရတဲ့ဆံရဥပဒေချုပ်ဖောက်မှုအတွက်ထောင်ဒဏ်1နှစ်စီချမှတ်ခဲ့ပြီးစစ်ကောင်စီအကြီးအကဲကပြစ်ဒဏ်1နှစ်လူငယ်ချက်သာဝင်ပေးခဲ့ပါတယ်။ဒီကနေ့နေပြည်တော်အထူးတရားရုံးမှာပြုလုပ်ခဲ့တဲ့ကြားနာပွဲမှာဒေါန်ဆန်းစုကြည်ရင်ဆိုင်နေရတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့တဘာဝဘေးစီမံဥပဒေပုံမှန်အမှုအတွက်ဒေါက်တာဇော်မြင့်မောင်ကိုလူကိုယ်တိုင်တက်တည်ထွက်ဆိုခွင့်ပြုမပြုဆိုတဲ့ကိစ္စကြားနာခဲ့ပါတယ်။ဒေါက်တာဇော်မြင့်မောင်အနေနဲ့ဗီဒီယိုကွန်ဖရင့်စင်းနဲ့ဒီဇင်ဘာလ29ရက်နေ့မှာတက်တည်ထွက်ဆိုရမယ်လို့တရားသူကြီးကဆုံးဖြတ်ခဲ့တယ်လို့စုံစမ်းသိရပါတယ်။ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတဲ့ဘက်ကတော့သူနဲ့တက်တည်ထွက်ရမယ်အမှုအကြောင်းသေးသေးချာချာဆွေးနွေးခွင့်ရဖို့လိုလားတဲ့အတွက်လူကိုယ်တိုင်တရားရုံးကိုလာရောက်ထွက်ဆိုဖို့တင်ပြတောင်းဆိုထားကြတာဖြစ်ပါတယ်။မန္တလေးထောင်မှာဖမ်းဆီးခံရတဲ့ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်ကလည်းနေပြည်တော်ကိုကိုယ်တိုင်လာရောက်ထွက်ဆိုဖို့ဆန္ဒပြခဲ့ပေမဲ့ထောင်အာဏာပိုင်ဘက်ကခီးတောက်မပေးတာမို့တရားရုံးဘက်ကတက်တည်ထွက်ဆိုခွင့်နဲ့ပတ်သက်လို့အခုလိုဆုံးဖြတ်ခဲ့တယ်လို့သိရပါတယ်။ဒီနေ့ရုံးထုတ်ချိန်မှာလည်းဒေါန်ဆန်းစုကြည်ကိုထောင်ဝန်းစုံနဲ့ရုံးထုတ်ခဲ့တယ်လို့စုံစမ်းသိရပါတယ်ခင်ဗျ။